နဲ့ဂျပန်ခေါင်းဆောင်တွေအေပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးပွဲရဲ့ပြင်ပမှာတော့နှစ်နိုင်ငံအရေးနဲ့ကမ္ဘာအရေးတွေဆွေးနွေးခဲ့ကြပါတယ်။အမေရိကန်မှာကျင်းပနေတဲ့ဒီအေပက်ထိပ်သီးဆွေးနွေးပွဲအပြင်မှာအာရှစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့တရုတ်သမ္မတရှီချင်းဖင်နဲ့တရုတ်ဝန်ကြီးချုပ်ဖူမီယိုကီရှီဒါတို့မနေ့တုန်းကပဲတည်သက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဆန်ဖရန်စစ္စကိုမြို့မှာကျင်းပနေတဲ့ဒီအေပက်ထိပ်သီးပွဲပြင်ပမှာတော့တရုတ်သမ္မတရှီကဂျပန်နဲ့မဟာဗျူဟာကျတဲ့ရည်တည်ချက်ဆိုင်ရာနဲ့ဘုံအကျိုးရှိမဲ့ဆက်ဆံရေးတွေတည်ဆောက်ရေးထပ်ပြီးတော့အတည်ပြုဖို့ပြောခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှီဒါကလည်းဒီနှစ်နိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အပေါ်ဘုံအကျိုးတူတာဝန်ကိုယ်စီရှိကြတာကိုလက်ခံထားပြီးသားပါလို့ရှင်းပြခဲ့ပါတယ်။ဒဲမီအငင်းပွားမှုအပါအဝင်သမိုင်းကြောင်းအရတင်းမာလာခဲ့တဲ့ဒီနှစ်နိုင်ငံဆွေးနွေးပွဲမှာတော့ပို့ကုန်ထိန်းချုပ်ရေးပြဿနာအပေါ်ဆွေးနွေးပွဲဆိုင်ရာမူပေါင်းတဲ့အန်ရယ်ကင်းနဲ့စီးပွားရေးဝန်ကြီးဖော်ဆောင်ရေးတွေကိုအဓိကဆွေးနွေးကြဖို့မျှော်လင့်ထားကြပါတယ်ရှင်။